စီရေးသိမ်းမှ၄၀ရခိုင်ပြည်နယ်မှာတပ်မတော်နဲ့ရခိုင်လက်နက်ကန်စပ်ဖွဲ့တို့ကြားတိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတဲ့အကြောင်းပြောပြပါမယ်ကျွန်တော်နိုင်ကိုအိမ်ပါမင်းပြားနဲ့ရတိတောင်မြို့နယ်တွေမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကန်အီဖွဲ့တို့တရပိုင်းတွင်တိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတယ်လို့ဒေသခံတွေနဲ့လက်နက်ကန်ဖွဲ့တွေကပြောပါတယ်
ဒီနေ့ဖြစ်တယ်လို့ကြားတယ်မနေ့ကတည်းကကြားတာပေါ့ကွေးဆန်ကတော်တော်ကြီးတယ်နော်မင်းတို့အမိဘမနေ့ကကြားတော့တိုက်ဖို့နဲ့အနီးအဲ့ဒီဟောက်တော်လေးရှောင်းနဲ့အနီးမှာတပွဲဖြစ်တယ်နောက်တစ်ခါမေလွန်ကမင်းပြောကိုအလာမှာအဲ့ဒီဇောင်းရှောက်မနေရှောက်အဲ့ဒီအနီးမှာဖြစ်တာမနေရာဖြစ်တယ်အဲ့ဒီမှာအကြဆုံးရှိတယ်ပြောတယ်တက်ဖက်ကတိုက်ပွဲဖြစ်ပွားရာဒေသနဲ့မနီမဝေဖားပြိုကြီးရွာက
မဝဲဘူးလေ
မင်းပြမြို့နယ်မှာမြန်မာစစ်တပ်နဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့အချိန်တွေကတော့အေးပြောခွေရခိုင်တုခါကလည်းအခုလိုအတည်ပြုပြောဆိုထားပါတယ
်မနေ့ကအော်တိုဘာလ22ရက်နေ့မှာဒီမင်းပြမြို့နယ်ဖားပြိုရှင်းရွာရဲ့ဒီအနောက်တောင်ဘက်ပေါ့နော်ဒီမြန်မာစစ်တပ်ဘက်ကနေပြီးတော့ဒါနှစ်ကြိမ်တိုင်းလာပြီးတော့ဒီထိုးစစ်ဆင်တာရှိတယ်ထိုးစစ်ဆင်တာကနေ့လေဒီ12နာရီမထိုးခင်ဟိုတစ်ကြိမ်ရဲ့နောက်ဒီ12နာရီနဲ့မနေ့20လောက်မှနောက်တစ်ကြိမ်ထိုးတာပေါ့ဆိုတော့ဒီနှစ်ကြိမ်လုံးမှာတော့မြန်မာစစ်တပ်ဘက်ကနေတက်လန်သွားတာပေါ့အဲ့ဒီမှာမြန်မာစစ်တပ်ဘက်ကနေပြီးတော့ဆင်းလာဦးထက်မနေ့ကျဆုံးပြီးတော့နောက်ထပ်30ကျော်လောက်တန်းရရသွားတာရှိတယ်ကြာနောက်တစ်ခုကတော့ဒီနေ့နေ့လေတနာရီနဲ့ဒီ9မိနစ်မှာပေါ့နော်မနေ့ကတိုက်ပွဲဖြစ်ခဲ့တဲ့နေရာကိုမြန်မာစစ်တပ်ကနေပြီးတော့ထပ်ပြီးတော့ထိုးစစ်ဆင်လာတဲ့ကြောင့်မို့လို့တိုက်ပွဲထပ်ဖြစ်တာရှိတယ်ကြာ
ဒီကနေ့အစောပိုင်းထိရသေတာမြို့နယ်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားကြောင်းလဲခိုင်တုခါကဆက်ပြောပါတယ်
ဒီနေ့မနေ့ဒီ7နာရီ50မိနစ်လောက်မှာရသေးတောင်မြို့နယ်အမြဲတောင်ရွာရဲ့ဒီအရှိတ်ဘက်မှာဟိုမနေ့အနည်းငယ်ကြာလောက်တိုက်ပွဲဖြစ်တာရှိတယ်ဗျအဲ့ဒီမှာရန်သူဘက်ကနေပြီးတော့6ဦးတည်းမနေ့ကြာဆုံးပြီးတော့မှဒဏ်ရာရတဲ့သူတွေလည်းရှိတယ
်ရသေးတောင်မြို့နယ်မှာအေအေဖွဲ့ခြေကုပ်ယူထားတဲ့အောင်သာစီကုန်းကိုလည်းမြန်မာစစ်တပ်ဘက်ကလက်လက်ကြီးတွေနဲ့ဆက်လက်ပစ်ခတ်နေတယ်လို့လည်းဆိုပါတယ်မင်းပြားနဲ့ရသေးတောင်မြို့နယ်ကတိုက်ပွဲတွေအတွင်းမြန်မာစစ်တပ်ဘက်ကထိခိုက်ကြဆုံးမှုတွေရှိတယ်လို့လည်းအေအေဖွဲ့ကပြောဆိုထားပေမဲ့တိကျအတိမပြုတ်နိုင်သေးပါဘူးမင်းပြားနဲ့ရသေးတောင်မြို့နယ်အတွင်းတိုက်ပွဲချင်းတွေနဲ့ပတ်သက်လို့သိရှိဖို့တမတော်ပြောခွင့်ရကိုဆက်တွယ်ခဲ့ပေမဲ့မရခဲ့ပါဘူးဘုတ်တဟူးနေတုန်းကလည်းကြောက်ဖြူမြို့နယ်စနဲမြို့အနီးမှာတမတော်ရင်ဘုံခွဲဆက်ခိုက်ခံရပြီးတပ်ဖွဲ့ဝင်တချို့ထိခိုက်သေဆုံးခဲ့ပါတယ်ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကန်ဖွဲ့တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေသလိုဒေသခံရွာသား2,200ကျော်ဟာလည်းစစ်ဘေးသိမ်းရှောင်နေရပါတယ်။ရခိုင်ပြည်နယ်ကလက်နက်ကန်ပြည်ပခန့်တွေပါဝင်နိုင်ငံတစ်ဝန်းကတိုက်ပွဲတွေရောက်ကလေးငယ်တွေပါဝင်အရသာတေဆုံးမှုတွေဟာပြီးခဲ့တဲ့နှစ်တွေထက်ပိုများလာတဲ့အပေါ်မှာစိုးရိမ်ကြောင်းလဲကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာယုံကဒီသတင်းပတ်ထဲမှာပဲသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ကျွန်တော်နိုင်ကွန်းအိမ် VOE အတွက်သတင်းပေးပို့တာဖြစ်ပါတယ်။